NLD အစိုးရစက်တန်းပထမနေ့မှာစီးပွားရေးတုံ့နှေးနေတာနဲ့ပတ်သက်ပြီးသတင်းမီဒီယာလောကမှာအမျိုးမျိုးဝေဖန်ရေးသားကြပါတယ်။စီးပွားရေးပြဿနာကိုထိထိရောက်ရောက်မဖြေရှင်းနိုင်ရင်ပြည်သူ့စောင့်ရနေရေးအခြေအနေဟာပုံမူဆိုးပွားလာပွေရှိတယ်လို့ AP လ21ရက်နေ့ထုတ်မြန်မာ Times မှာဖော်ပြပါတယ်။စီးပွားရေးကြက်တဲလာတာဟာတိုင်းပြည်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်နိုင်တဲ့အခြေအနေကိုရောက်လာတယ်လို့ဒီခိုင်ဖြိုးပါတီဥက္ကဋ္ဌကနေပြည်တော်မှာပြောပါတယ်။ဒါပေမဲ့ဝါရဲ့လုပ်ငန်းရှင်တွေကတော့ရေရှည်မှာကောင်းမွန်လာလိမ့်မယ်လို့မြင်ကြပါတယ်။စီမင်းအတိုင်းလုံမလုံစစ်ဆေးဖို့အတွက်ရန်ကုန်ကဆောက်လုပ်မှုတွေကိုရည်ရည်ရဆိုင်တာစီးပွားရေးကိုရပ်တန့်သွားစေတယ်လို့ IMF နဲ့ကမ္ဘာ့ဘဏ်အစဉ်ကစားနှစ်ခုစလုံးမှာထောက်ပြထားပါတယ်။စိုက်ပျိုးရေးမှာတော့ရေကြီးတဲ့ဒဏ်ကုန်ခံရတော့မှုမျောလင့်တယ်လို့ဖြစ်မလာတာပါတဲ့မြမရင်းနှီးမြှုပ်နှံမှုကော်မရှင်ကအတည်ပြုထားတာတွေကိုနှစ်ဆမိုင်းကရပ်ဆိုင်းလိုက်တာဟာလေစီးပွားရေးကိုတုံ့နှေးစေတယ်လို့ IMF ကဆိုပါတယ် NLD အစိုးရတက်လာချိန်မှာသဘာဝတန်ငွေဈေးကျနေတာမှုပို့ကုန်ဝင်ဝင်40ရာခိုင်နှုန်းကျဆင်းသွားတာကိုလည်းတတိပြုတင်ပါတယ
် NLD အစိုးရရဲ့ policy မူဝါဒတွေကိုရှင်းလင်းပြသစွာသိမြင်ရေးဟာလေအရေးကြီးတယ်လို့ဆိုပါတယ်NLD အဖွဲ့ချုပ်ကထုတ်ပြန်ကြေညာတဲ့မူဝါဒ12ချက်ကိုအခြေခံတဲ့စီးပွားရေးအမြင်ကိုအစိုးရအနေနဲ့ပုံမှန်ထုတ်ပြန်သင့်တယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာမှာဖော်ပြပါတယ်။မြန်မာစီးပွားရေးပညာရှင်ဦးလှမောင်ကလည်းစီးပွားရေးမူဝါဒ12ချက်ဟာအလွန်ကောင်းမွန်ကြောင်းမူဝါဒမရှိဘဲလှုပ်ခဲလို့မတိုးတက်တာဖြစ်ကြောင်း The Voice စာဆောင်နဲ့တွေ့ဆုံမီးမြန်းကမ်းမှာဇန်နဝါရီလတုန်းကပြောကြားသွားပါတယ်။ဒါပေမဲ့ဒီမူဝါဒတွေကိုလက်တွေ့အကောင့်ထဲပေါ်ဖို့အတွက်အမှုတန်းတွေအစည်းအဝေးကျင်းပပြီးညွှန်ကြားတာမျိုးမတွေ့သေးဘူးလို့ဆိုပါတယ်။မူဝါဒအကောင့်ထဲပေါ်ရမှာအစီအစဉ်ကြကြဦးစားပေးလုပ်နိုင်ရင်ဒီနှစ်ထဲစီးပွားရေးတိုးတက်လာမယ်လို့ဆိုပါတယ်
။ဗန္ဒာရေးဆိုင်ရာမှာ NLD အစိုးရဟာသတိထားပြီးမျောမြင်ဆင်ခြင်စွာဆောင်ရွက်နေတယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာမှာပေါ်ပြပါတယ်။ဒါကြောင့်မို့အစိုးရတက်တန်းပထမ6လပိုင်းမှာစီးပွားရေးတိုးတက်မှု600ခန့်နှုန်းသာရှိပေမဲ့လက်ရှိဗန္ဒာရေးနှစ်ကစပြီး3နှစ်ကာလမှာနှစ်စဉ်900ခန့်နှုန်းကျော်စီးပွားရေးတိုးတက်လိမ့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။အစိုးရအသုံးစရလုံငွေကိုညှော်နှဲအောင်လုပ်ပြီးငွေဆက်ကူတင်တယ်လို့ရိုက်နှိပ်ထုတ်ဝေတာမျိုးမလုပ်ဘဲစဉ်စဉ်ချင်းချင်းဆောင်ရွက်တာဟာငွေကြေးဖောင်းကျွမှုကိုလျော့စေလိမ့်မယ်လို့ဆိုပါတယ်။ဦးသိန်းစိန်အစိုးရနောက်ဆုံးနှစ်မှာအစိုးရလုံငွေပြတ်မှုဟာတိုင်းပြည်အသရင်ထုတ်လုပ်မှုရဲ့300ခန့်နှုန်းအထိတိုးပွားလာပါတယ်။အစိုးရဟောင်းထားခဲ့တဲ့အမွေအစိုးကိုဆက်ခံပြီးဖြည့်ရှင်းရတာဟာလည်းပြဿနာတစ်ခုဖြစ်ပါတယ်
။ NLD အစိုးရလက်ထက်မှာလည်းအစိုးရအသုံးစရိတ်လုံငွေပြမှုဟာတိုးပွားလာဝယ်ရှိတဲ့အတွက်ဩဂုတ်လမှာဘတ်ဂျက်ပြင်ဆင်ရေးဆွဲပြီးပညာရေးကျန်းမာရေးနဲ့စိုက်ပျိုးရေးကလွဲပြီးအသုံးစရိတ်လျှော့ချတာကိုလည်းကမ္ဘာ့ဘဏ်ကထောက်ပြပါတယ်။အနှစ်90ကျော်အသုံးစရိတ်လုံငွေပြလာတာကိုတနှစ်သား NLD အစိုးရလည်းဘာမှမတတ်နိုင်ဘူးလို့ NLD စီးပွားရေးအကြံပေးရှောင်းတန်နက်ကဆိုပါတယ်။ဦးသိန်းစိန်အစိုးရခြံခဲ့တဲ့စီးပွားရေးအမွေအစိုးကိုသဘောမပေါက်သူတွေများနေတယ်လို့ပြောပါတယ်။ NLD အစိုးရကြောင့်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းသွားလို့ဖြစ်ပေါ်လာတဲ့အကျိုးဆက်ကိုအခုမှစတင်ခံစားရတာလို့ရှောင်းတန်နက်ကပြောပါတယ်။ AB လမှာစသုံးတဲ့ဥပဒေကြောင့်နိုင်ငံသားငွေရင်းနှီးမြှုပ်နှံမှုပမာဏတိုးပွားလာလိမ့်မယ်လို့ဆိုပါတယ်
။နှစ်ပေါင်းများစွာအာဏာပြပြီးတင်းတူလုပ်ခဲ့တဲ့မြန်မာစီးပွားရေးကိုပုံမှန်ပြန်ဖြစ်အောင် NLD အစိုးရကြိုးပမ်းနေတာဟာအကောင့်ထည့်ပေါ်နေပြီလို့ရှွန်တန်နာကသုံးသပ်ပါလေ။လွန်ခဲ့တဲ့နှစ်ကပြတ်ထန်းတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေဟာနိုင်ငံခြားကုမ္ပဏီတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့ဆိုပါတယ်။မြန်မာစီးပွားရေးမှာနိုင်ငံပိုင်လုပ်ငန်းနဲ့အစိုးရဆက်ဆက်နေတဲ့လုပ်ငန်းတွေကြည့်စိုးနေတာကြာပါပြီ။ဒါလို့ကိုကျိုးရှာအုပ်စုရဲ့အခန်းကဏ္ဍကိုနည်းနိုင်သမျှနည်းအောင် NLD အစိုးရကြိုးပမ်းနေတာဟာအတော်လေးခရီးရောက်တယ်လို့ရှောင်းတန်လကပြောဆိုကြောင်း AP လ9ရက်နေ့ထုတ် AR အင်္ဂလိပ်သတင်းမှာဆန်ဒီဘရွန်ကရေးသားထားပါတယ်။နိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကပိုင်လုပ်တဲ့စီမံကိန်းကိုစတင်အကောင့်ထည့်ဖော်နေပြီဖြစ်လို့နိုင်ငံပိုင်လုပ်ငန်းတစ်ဝက်ကိုပုဂ္ဂလိကပိုင်အဖြစ်အသွင်ပြောင်းနိုင်တယ်လို့ဆိုပါတယ်။နိုင်ငံပိုင်ဘိုင်းလုံငန်းကိုပြုပြင်ပြီးအသေးစားအလတ်စားလုပ်ငန်းရှင်တွေကိုငွေချေးတာဟာ NLD အစိုးရရဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့လဲဆိုပါတယ်။ စေအစိုးရတွေလစ်လျူရှုခဲ့တဲ့လူသားချင်းပြည့်တိုးတက်ဖွံ့ဖြိုးရေးအတွေ့ကျန်းမာရေးနဲ့ပညာရေးမှာ NLD အစိုးရဆောင်ရွက်နေတာဟာအရေးကြီးတယ်လို့ဆိုပါတယ်။အစိုးရဆိုတာအမိန်ပေးသူမဟုတ်ဘဲတိုးတက်ဖွံ့ဖြိုးအောင်ကူညီသူသာဖြစ်တယ်နဲ့လို့ NLD အစိုးရအကြံပေးပုဂ္ဂိုလ်ရှွန်တန်းကရှင်းပြသွားပါတယ်ခင်ဗျာ။